ဂျပန်နိုင်ငံဟွန်ရှူကျွန်းရှေ့မြောက်ပိုင်းပစိဖိတ်သွေးပြာကိုမျက်နှာပြုနေတဲ့ဖူကူရှိမာဒိုင်အိချိနျူကလ িয়ার စက်ရုံတပ်ပေါင်းဘုကအေးခံမှုအသုံးပြုခဲ့တဲ့ရေဆိုးတွေကိုဆွန့်ထုတ်ပြီးနောက်ပိုင်းသမုဒ္ဒရာတွေကရေတွေကိုနမူနာစစ်ဆေးကြည့်ရမှာရေဒီယိုဓာတ်တတိကြွမှုကလက်ခံနိုင်တဲ့အတိုင်းတာအတွင်းမှာကောင်းကောင်းရှိနေတယ်လို့စက်ရုံတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ဒါပေစက်ရုံရဲ့နှစ်မိုင်နီးပါးအတွင်းနေရာ10ခုကရေနမူနာတွေကိုကြာသာပတိနေမှာရယူစစ်ဆေးခဲ့ကြောင်းတိုချိုလျက်စစ်စွမ်းအင်ကုမ္ပဏီတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။နမူနာအလုံးမှာဘေးဖြစ်စေတဲ့ Tritium Debt ပါဝင်နှုန်းကသူတို့သတ်မှတ်ထားတဲ့ Backroll 900အောက်မှာရှိနေကြောင်းတွေ့ရတယ်ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့သတ်မှတ်ထားတဲ့တောက်သုံးရေအတွက်အန္တရာယ်မဖြစ်စေတဲ့ထရီတီယမ်ပါဝင်နှုန်းစံသတ်မှတ်ချက်ကဘက်ခရက်1000ကန့်သက်ထားတာပါ။ဘက်ခရက်ကရေဒီယိုတက်တီကြွမှုမှာနိုင်ငံတကာအသိမှတ်ပြုအတိုင်းတာတစ်ခုဖြစ်ပါတယ်။2011တုန်းကဆူနာမီတန်းခံခဲ့ရပြီးနျူကလ িয়ার တပ်ပေါင်းဘူပျက်စီးခဲ့လို့အဲ့ဒီမှာပြန်လည်တန်ရှင်းလုပ်ပြီးဖျက်သိမ်းမှုကိုရေစိုးတွေဆက်ထုတ်လွှင့်ဖို့လိုတယ်လို့ဂျပန်တာဝန်ရှိသူတွေကပြောထားတာပါ။ရေစိုးတွေကိုဒါရုအစိမ့်မသိအောင်ဘေးကင်းတဲ့အဆင့်ထိတတ်ဆင်ပြီးထုတ်လွှင့်နေတာပါ။တောက်ကြနေအစောပိုင်းကလည်းဂျပန်နိုင်ငံရေးဝန်ကြီးဟာနိုင်ငံတကာအမှုစွမ်းအင်အေဂျင်စီအကြီးအကဲနဲ့အွန်လိုင်းကတွေ့ဆုံပြီးရေတွေဆွန့်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်။ကုလအေဂျင်စီကအရင်ကဂျပန်ရဲ့ရေစွန့်ထုတ်မဲ့အစီအစဉ်ကိုအတည်ပြုခဲ့တာပါ။တောက်ကြနေမှာလည်းဒီအစီအစဉ်ဘေးကင်းကြောင်း IAEA ကထပ်လောင်းအာမခံပြောကြားခဲ့ပါတယ်ခင်ဗျာ။